တဲ့ AP လ13ရက်ဗကြံအကျုံလေးကကိုကန်ဒေတာမျိုးတော်လောက်ကင်ကိုစစ်ကောင်စီဥက္ကဋ္ဌမင်းအောင်လည်းရောက်ရှိလာကြောင်းဒေတာကန်ွေပြောတာကို AWRI Times က AP လ16ရက်နေ့ကသတင်းပေးပို့ပါတယ်စစ်ကောင်စီရဲ့ဗကြံအကျုံဝဲရီကြောင်းသတင်းဖော်ပြရမှာတက်ချုံမင်းအောင်နိုင်ရဲ့ကိုကန်ခီးမပါဘူးလို့ဆိုပါတယ် AP လ16ရက်နေ့တုန်းမျက်စိမှသတင်းမှလည်းစစ်ကောင်စီဥက္ကဋ္ဌရဲ့ကိုခန့်ခီးတဲ့အကြောင်းကိုဖော်ပြပါတယ်ဒီလိုတိတ်တဆိတ်ခီးသွားရတဲ့ကိစ္စနဲ့ပတ်သက်ပြီးအမျိုးမျိုးပြောဆိုနေကြတာတွေ့ရပါတယ်2009မှာဖုန်ချားရှင်ဂိုင်းကိုကိုခန့်ဒေသကတိုက်ထုတ်ပြီးဘေးစောချင်းကိုပယ်ဆောက်ချင်းနဲ့ပူပေါင်းကနေကြားဆောင်တပ်ဖွဲ့စည်းလိုက်ကလေးကကိုခန့်ဒေသဟာစစ်တပ်အတွက်အရေးပါလာပါတယ်စစ်တပ်ကအာဏာသိမ်းပြန်တဲ့အခါမှာပိုးပြီးတော့အရေးပါလာပုံရပါတယ်လွန်ခဲ့တဲ့ဒီဇင်ဘာလကလည်းကိုကနယ်ရန်ဆောင်တီထောင်ရမှာပါဝင်သူတဦးဖြစ်တဲ့လီကျင်းချံကိုစစ်ကောင်စီဥက္ကဋ္ဌကအက္ခမဟာတိရိတုတ္တမမဏိဇောတာဘွဲ့ချင်းမြင့်ကြောင့် USIP သုတေသနဌာနကပက်စလီယာကလပ်နဲ့ဂျေဆင်တာဝါတို့ရဲ့မေလ9ရက်နေ့ထုတ်စာရမ်းမှာဖော်ပြပါတယ်
ကိုကန့်ဒေတာကိုအုပ်ချုပ်နေတဲ့ပေစောချိန်လီကျင်းချံဝေလျှောက်ရင်စတဲ့ဘေးလီဝေအုပ်စုဟာစစ်ကောင်စီရဲ့ရံမုံငွေရင်းမြစ်တစ်ခုဖြစ်တယ်လို့ USIP စာတမ်းမှာဖော်ပြပါတယ်။နေကြောက်တက်ဟာလုပ်ပိုင်ခွင့်ကိုအခွင့်ကောင်းယူပြီးစီးပွားရေးလုပ်ငန်းပုံစံမျိုးစုံလုပ်ကင်ကြပါတယ်။လောက်ကင်ကိုကာစီနိုမျိုးတော်အဖြစ်အသွင်ပြောင်းလိုက်သူဟာလီကျင်းချံဖြစ်ပါတယ်။ကချင်ပြည်နယ်မှာကြောက်စိမ်းနှစ်တွင်တရုတ်ပြည်မှာကြောက်စိမ်းဆက်ယုံစကိုင်းတိုင်းမှာကြောင်မီသွေးတွင်ကိုကမှာဘီလန့်မီဆက်ယုံလာရှိုးမှာကြံကင်းမန္တလေးမှာမြို့သစ်စီမံကိန်းစသဖြင့်လုပ်ငန်းပေါင်း30လောက်လီကျင်းချံကလုကင်နေသူဖြစ်ပါတယ်။ဒါကြောင့်လဲစစ်ကောင်စီအလိုတော်ရဘာသာရေးအသင်းကိုမနှစ်ကကြံငွေတန်းပေါင်း2000လူတန်းနိုင်ခဲ့တာလို့ USIP စာတမ်းမှာဖော်ပြပါတယ
်။ကိုကနေကြဆောင်တက်ဟာစစ်ကောင်စီကိုငွေကြီးထောက်ပံ့တဲ့အပြင်အချာနီလာနဲ့လေအကူအညီပေးပါတယ်။မျိုးဥတော်လာရေးကိုအကျန်းဖက်မှုဆိုပြီးတိုက်ကြိုက်နေနေတာမျိုးကိုကနေကြဆောင်ရဲတပ်ကလုတ်တက်ပါတယ်။ကိုကနေကြဆောင်တွေဟာကျန်းဖို့ပါတီဝင်လွတ်တော်ကိုယ်စားလှယ်အဖြစ်လဲလှုပ်ရှားကြပါတယ်။စစ်ကောင်စီကျင်းပပေးမယ်ဆိုတဲ့ရွေးကောက်ပွဲကိုကိုကကျန်းဖို့ကထောက်ခံပွဲတွေလုပ်ပြပါတယ်။ကိုကအုံချုပ်ရေးအဖွဲ့မှပါဝင်သူတွေဟာယူနန်နဲ့စီပေါ်ရေးအဆင်ပြေဖို့ကသာအဓိကဦးစားပေးကြပါတယ်။တရုတ်ပြည်ကလာရောက်လေပတ်သူတွေလောင်ကစားနိုင်အောင်ကိုကံခေါင်းဆောင်တွေကစီစဉ်ပေးပါတယ
်။လီကျင်းချံမိသားစုပိုင်နဲ့ Fully Light Casino, ဘေးစောချိန်မိသားစုပိုင်နဲ့ဘေးရှမ်း Casino နဲ့ဝေလျှောက်ရင်မိသားစုပိုင်နဲ့ Hanley Casino စတဲ့ကစားဝိုင်းတွေကိုလောက်ကင်မှာလူသိများကြပါတယ်။လီကျင်းချံမိသားစုရဲ့ကစီနိုလောင်းကစားဝိုင်းတွေဟာပြည်ရင်ပြည်နယ်နဲ့ကမ္ဘောဒီးယားနိုင်ငံတွေမှာလည်းစီးပွားရှာကြပါတယ်။တရုတ်လူစုဂိုင်းတွေနဲ့ပတ်သက်တဲ့ဆိုတော့ Gobo Eats ကစီနိုဟာတရုတ်ပြည်သုံးငွေချေးစနစ်ကိုအသုံးပြုပြီးအွန်လိုင်းကနေလောင်းကစားနိုင်အောင်လုပ်ထားတယ်လို့ USIP စာတမ်းမှာဖော်ပြပါတယ်။တရုတ်ပြည်သားတွေကိုကန့်ကိုလာကြဖို့ဖြားယောင်းသွေးဆောင်တဲ့ TikTok account အကြောင်းဖေဖော်ဝါရီလအစောပိုင်းမှာတရုတ်သတင်းမီဒီယာတွေကဖော်ပြကြပါတယ်။ကိုကန့်နဲ့တရုတ်လူစိုးတွေပူးတွဲတီထွင်တဲ့အကြံစီဖြစ်ပါတယ်။ဒေသခံအချောအလှတွေနဲ့အိမ်တော်ပြုတ်ဖို့စိတ်ကူးပြီးလောကအများကြီးရတဲ့ကာစီနိုတွေမှာတရုတ်တွေအလုလုကန်ကြပါတယ်
။ကိုကန့်နဲ့ဂျားဆောင်တွေဟာတရုတ်ဘက်မှာရောမြန်မာဘက်မှာရောအစွမ်းကုန်အမြတ်ရဖို့သာကြိုးပမ်းနေကြပါတယ်။ကိုဗစ်ရောဂါတိုက်ဖျက်ရေးကုန်သွယ်မှုညှိနှိုင်းရေးစစ်ကောင်စီနဲ့စီးပွားရေးပူးပေါင်းဆောင်ရွက်ရေးစတာတွေလုပ်နေပါတယ်။တချိန်တည်းမှာပဲတရုတ်ပြည်သားတွေကိုခေါင်းပုံဖြတ်တဲ့ရာဇဝတ်မှုခွင့်ရနဲ့စီးပွားရှာနေတာတရုတ်အစိုးရကိုမထင်မဲ့မြင်လောက်ရရောက်နေပါတယ်။တရုတ်စီမံကိန်းမြန်မာပြည်မှာအကောင့်ထဲဖော်ဖို့အတွက်ကိုယ်ခံရဲ့လောက်ရကိုတရုတ်ကလစ်လူရှုတာဟာစစ်ကောင်စီကိုကူညီရန်ရောက်တယ်လို့ USIP စာရမ်းမှာသုံးသပ်ပါတယ်။ပြည်သူ့ຫນွေဦးတော်လှန်ရေးကိုတိုက်ဖြတ်ချေမှုမှုစစ်ကောင်စီကကြိုးပမ်းရမှာကိုကနေကြဆောင်တက်ဟာအကျိုးအမြတ်ခံစားနေရတာထင်ရှားတယ်လို့ဆိုပါတယ်။ကိုကကစီနိုနဲ့ဟိုတယ်လုံငန်းမှာရာဇဝတ်မှုအများဆုံးဖြစ်ပွားပါတယ်။2010ကစတဲ့နေဆက်ရာဇဝတ်မှု 1300ကျော်ကိုတရုတ်တရားရုံးကစစ်ဆေးတယ်လို့ USIP စာရမ်းမှာဖော်ပြပါတယ်။မွေးရေးဆေးမှုလောင်စားမှုမောင်ခိုလုံးမှုပြန်ပေးမှုစတာတွေဟာပေးစောချိန်နဲ့ဝေလျှောက်ရင်မိသားစုပိုင်တဲ့ကုမ္ပဏီတွေနဲ့ဆက်ဆက်နေတယ်လို့ USIP စာရမ်းမှာဖော်ပြထားပါတယ်ခင်ဗျာ။